လာပါရှင်2018ခုနှစ်ဧပြီလ6ရက်တောက်ကြနေညနေခင်း VOE စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ line 2m 19 19နဲ့25တို့ကနေတိုက်ရိုက်ဖန်ယူနိုင်နိုင်ပါတယ်ရှင်ကျွန်မခွန်ညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေမှာတော့အမေရိကန်ဒေါ်လာဘီလီယံ100တန်ဖိုးရှိတဲ့တရုတ်သွင်းကုန်တွေပေါ်ခွန်စည်းချက်ဖို့အမေရိကန်သမ္မတကချင်းချုပ်လိုက်တယ်လို့တရုတ်နိုင်ငံဘက်ကလည်းအစွမ်းကုန်တုံ့ပြန်သွားမယ့်အကြောင်းသတိပေးလိုက်ပါတယ်။တောင်ကိုရီးယားသမ္မတဘက်ကဝန်ဟဲကိုအာဏာလွှဲသုံးစားမှုအကျဉ်းဖြတ်ချဆမှုဆွဲချက်တွေနဲ့အပြစ်ရှိကြောင်းဆုံးဖြတ်ပြီးတရားရုံးကထောင်ဒဏ်24နှစ်အပြစ်ပေးလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့နန်းလောင်နဲ့တူကြီးညာပေးသွားမှာပါ။
အခုညနေခင်းဆက်ပြီးတော့နားဆင်ရမယ့်သတင်းလာရေးဆက်သွယ်မေးမြန်းချက်တွေထဲမှာတော့မြန်မာနိုင်ငံက Facebook လူမှုကွန်ရက်စာမျက်နှာအတွက်ခန့်အပ်ထားတဲ့အဖွဲ့ဟာဘလို့အရေးချင်းမျိုးတွေရှိတင်တယ်လဲဘလို့လူတွေပါဝင်တင်တယ်လဲဆိုတာ
မြန်မာပြည်မှာရှိတဲ့ဒီ Facebook ပြည်မှာ Independent ဖြစ်ဖို့လိုတဲ့အပြင်ကိုအမုန်းပွားစေတဲ့လူမျိုးရေးဘာသာရေးပေါ်အငင်းပွားစေတဲ့ Post တွေကိုနားလည်မှုရှိရှိနဲ့ခွဲခြားစိတ်ဖြာနိုင်တဲ့သူတွေကလည်းဥဆောင်တာမျိုးဖြစ်နေတ
ဲ့ Facebook ရဲ့သတင်းပေးပို့မှုတွေစနစ်တကျစစ်ဆေးမှုရှိတင်တဲ့အကြောင်းဒေါက်တာရမျိုးတင်ရဲ့အသုံးသက်ချက်နဲ့တူနာစင်နိုင်ပါတယ်။ကချင်ပြည်နယ်ဖားကံဘက်မှာအစိုးရနဲ့ကချင်လက်နက်ကိုင်တပ်ဖွဲ့တို့ကြားကတိုက်ပွဲအခြေအနေနဲ့မြန်မာအခြေခံပညာကျောင်းတွေမှာအင်္ဂလိပ်စာသင်ကြားမှုတိုးတက်ရေးအထောက်အကူဖြစ်စေဖို့အမေရိကန်အခြေစိုက်စေရနာဝန်ထမ်းအဖွဲ့တစ်ဖွဲ့လာရောက်သင်ကြားပေးဖို့ရှိပါတယ်။ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးတော့တောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါမယ်ရှင်။
အမေရိကန်ဒေါ်လာဘီလီယံ100တန်ဖိုးရှိတဲ့တရုတ်နိုင်ငံကသွင်းကုန်တွေပေါ်အခွင့်အစည်းချက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကချင်းချောက်လိုက်တယ်လို့တရုတ်နိုင်ငံဘက်ကလည်းအစွမ်းကုန်တုံ့ပြန်သွားမယ့်အကြောင်းဒီနေ့ပဲသတိပေးလိုက်ပါတယ်။ဘေဘီဆန်နဲ့လေယာဉ်အငယ်စားတွေပါဝင်ဘီလီယံ90တန်ဖိုးရှိတဲ့အမေရိကန်သွင်းကုန်တွေပေါ်အခွင့်တုံ့ပြန်ကောက်ခံမယ့်အစီအစဉ်ကိုတရုတ်နိုင်ငံကကြေညာခဲ့ပြီးနောက်မှာပဲတရုတ်နိုင်ငံဘက်ကသွင်းကုန်တွေပေါ်အခွင့်အတိုးကောက်ရေးစဉ်းစားဖို့အမေရိကန်ကုန်သွယ်ရေးဆိုင်ရာကုသရေးကိုညွှန်ကြားထားတဲ့အကြောင်းသမ္မတထရန့်မနေ့တုန်းကပဲပြောဆိုလိုက်တာပါ။ဒီသတင်းပတ်ဆောင်းမှာတော့လည်းဘီလီယံ90တန်ဖိုးရှိတဲ့တရုတ်သွင်းကုန်တွေပေါ်ခုနှစ်တိုးကောက်ဖို့အမေရိကန်ကအဆိုပြုထားပါတယ်။တရုတ်နိုင်ငံကုသရေးဝန်ကြီးဌာနရဲ့ဒီကနေ့ထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာတော့အမေရိကန်ရဲ့ကိုကျိုးစည်းဝါးကာကွယ်တဲ့မူဝါဒအဖြစ်ရင်းညွှန်းဖော်ပြထားပြီးစီစဉ်ထားတဲ့အတိုင်းသာအမေရိကန်ဘက်ကလှုပ်လာခဲ့မယ်ဆိုရင်တရုတ်နိုင်ငံအနေနဲ့လည်းအဆုံးတိုင်အစွမ်းကုန်တိုက်ပွဲဝင်သွားမှာဖြစ်ကြောင်းဖော်ပြထားတာပါ။ဒေါ်နယ်ထရန့်ရဲ့ညွှန်ကြားချက်ကြောင့်အမေရိကန်စတောက်ဈေးကမှာအဆုရှယ်ယာဈေးတွေလည်းကျဆင်းခဲ့ပါတယ်။အမေရိကန်ကဒေါ်ရှယ်ယာဈေးတွေကလည်းအမှတ်400လောက်ထိကျဆင်းခဲ့တာပါ။အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားကုန်သွယ်ရေးရတင်းမာမှုတွေကြီးထွားလာနေတာနဲ့အမျှမချတဲ့ရက်တွေအတွင်းဗဏ္ဍာရေးစည်းကွက်တွေမှာရက်ခတ်မှုတွေလည်းရှိခဲ့ပါတယ်။သမ္မတထရန့်ကတော့တရုတ်နိုင်ငံဟာကုန်သွယ်ရေးမှာမမှန်မကန်ကျင့်သုံးနေတာတွေကိုပြင်ဖို့ကြိုးစားရမယ်ဆိုအမေရိကန်စိုက်ပျိုးရေးသမားတွေနဲ့ကုန်ထုတ်လုပ်ငန်းတွေနစ်နာမဲ့လမ်းကိုရွေးချယ်နေတယ်လို့လည်းပြောဆိုထားပါတယ်။
တောင်ကိုရီးယားသမ္မတဟောင်ပတ်ကွန်ဟေကိုအနာအလွဲတုံ့ဆားမှုအကျင့်ပြတ်ချဆမှုဆွဲချက်နဲ့အပြစ်ရှိကြောင်းတွေ့ရှိတဲ့အတွက်တောင်ကိုရီးယားတရားရုံးကထောင်ဒဏ်24နှစ်ချလိုက်ပါတယ်။မစ်ပတ်ကိုလက်ယူမှုချင်းချောက်ငွေညှင်းမှုအနာအလွဲတုံ့ဆားပြုမှုအပြင်အခြားဆွဲချက်တွေနဲ့တောင်ကိုရီးယားဗဟိုတရားရုံးကအမိန့်ချလိုက်တာကိုရုပ်မြင်သံကြားကနေတိုင်းကလုံးကိုထုတ်လင်းပြသခဲ့ပါတယ်။သမ္မတဟောင်ပတ်ခါပြည်သူတွေကရွေးချယ်ပေးရတဲ့အနာကိုအလွဲတုံ့ဆားလုပ်ပြီးတော့နိုင်ငံရေးရာတွေကိုပြန်ပရာဖြစ်စေခဲ့တဲ့အတွက်သူကျိုးလွန်ခဲ့တဲ့ရာဇဝတ်မှုတွေကိုအပြင်းအဆုံမလွဲမသွေတာဝန်ခံစေမယ်လို့တရားရုံးတရားသူကြီးချုပ်ကပြောပါတယ်အခုချမှတ်လိုက်တဲ့ထောင်နဲ့ဒူတန်ငွေအဖြစ်ဒေါ်လာ16တန်ကိုလည်း Miss Park ပေးဆောင်ရမှာပါတရားရုံးဆုံးဖြတ်ချက်အပေါ်အယူခံဝင်ဖို့တမရာဟောင်ဘတ်ကိုအချိန်တစ်ပတ်ပေးထားပါတယ် Miss Park ကတော့သူ့မှာအပြစ်မရှိကြောင်းနဲ့နိုင်ငံရေးအရာလက်သုံးပြခြင်းကိုခံခဲ့ရတာဖြစ်တယ်လို့ဆက်လက်ပြောဆိုနေပါတယ်တမရာဟောင်ဘတ်ကိုထောင်နဲ့30တိချမှတ်ဖို့အစိုးရရှင်တွေကတောင်းဆိုထားတာပါတမရာဟောင်ဘတ်ကသူ့ရဲ့အမျိုးသမီးမိတ်ဆွေချိုဆွန်ဆင်းနဲ့ပူးပေါင်းပြီးတော့ Miss Cho တည်ထောင်ထားတဲ့အဖွဲ့အစည်းတစ်ခုကိုစီးပွားရေးလုပ်ငန်းပေါင်းတရာစင်ကျော်စီကနေအလူငွေဒေါ်လာ82တန်ကျော်လူတန်းလာအောင်ပူပေါင်းကြံစီခဲ့တယ်လို့ဆွဆွဲခံရတာပါသူတို့နှုတ်စလုံးကိုအဲ့ဒီကုမ္ပဏီတချို့စီကနေလက်ယူမှုနဲ့လည်းပြည်တန်းချမှတ်ထားပါတယ
်အမေရိကန်နဲ့မက္ကဆီကိုနိုင်ငံနယ်စပ်ကိုပြည်ရင်းကာဝေးအရင်တပ်ဖွဲ့ဝင်ခန့်မှန်းချက်2000ကနေ4000လောက်ထိဆေးလွတ်သွားမယ်ကြောင်းသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်တရားမဝင်နယ်စပ်ဖြတ်ကျော်ဝင်ရလာသူအရေးအတွက်တိုးလာနေတယ်ဆိုပြီးနယ်စပ်မှာတတိုင်းကာမဲ့အစီအစဉ်မပြီးမချင်းတပ်ဖွဲ့ဝင်တွေကိုတာဝန်ပေးသွားမှာဖြစ်ကြောင်းလဲသမ္မတထရန့်က Air Force 1လေယာဉ်ပေါ်မှာသတင်းတောက်တွေကိုမနေ့ကပဲပြောဆိုခဲ့တာပါသမ္မတအင်ပြူတော်နဲ့ပင်ကွန်စစ်ဌာနချုပ်တို့ကတော့နိုင်ငံရဲ့အနောက်တောင်ပိုင်းနယ်စပ်တစ်လျှောက်အမေရိကန်တပ်ဖွဲ့တွေချက်ထားမဲ့အစီအစဉ်သေးစိတ်ကိုဆက်လက်ဆွေးနွေးနေဆဲဖြစ်ပြီးနယ်စပ်တစ်လျှောက်ကသက်ဆိုင်ရာပြည်နယ်တစ်ခုချင်းစီရဲ့လိုအပ်ချက်ပေါ်မှာအဓိကမူတည်ကြောင်းလည်းပြောပါရယ်တပ်ဖွဲ့ဝင်အင်အားကတော့လိုအပ်ချက်အရာချက်ထားမှာဖြစ်ကြောင်းလဲအင်ပြူတော်ဒုတိယပြောခွင့်ရဟိုဂန် ကစ်လေးကပြောဆိုခဲ့ရပါပြည်သူအစိုးရရဲ့ဦးစားပေးတာဝန်ဟာအမေရိကန်လူထုကိုအကောက်အွယ်ပေးဖို့ဖြစ်ကြောင်းလဲသမ္မတရဲ့ခေတ်စဉ်မှာတူလိုက်ပါသွားတဲ့ဒုတိယပြောခွင့်ရကသတင်းတော်တွေကိုပြောပါတယ်ဒါမှမဟုတ်ဆေလွတ်မဲ့အရင်တပ်ဖွဲ့ဝင်အရေးအတွက်နဲ့တာဝန်တွေပြင်လဆာကိုပင်ကွန်စစ်ဌာနချုပ်ကပေးမလားပြည်နယ်အစိုးရတွေကကြားခံရမလားစတဲ့အခြေခံမေးခွန်းတွေကိုတော့မှအခုချိန်ထိတော့အပြည့်မပေးနိုင်သေးပါဘူး
ဘရာဇီးလ်သမရဟောင်းလူးဝစ်အင်ကာနိုဒါဆီဗာကိုနိုင်ငံတောင်ပိုင်းကာတီတီဘာမြို့မှာတောက်ကြနေနောက်ဆုံးထားပြီးတော့အနာပိုင်းတွေစီလိုက်ရောက်အဖမ်းခံမှုဘရာဇီးလ်ထိပ်တန်းတရားရုံးတစ်ခုကအမိန်ချလိုက်ပါတယ်အကျဉ်ပြတ်ချစားမှုနဲ့သမရဟောင်းကိုထောင်နှံစနစ်နဲ့ချမှတ်ထားတာပါပြစ်ဒဏ်အပေါ်အယူခံဝင်နေတဲ့ကာလအတွင်းထောင်ပြင်ပမှာနေတိုင်းခွင့်ပြုရေးသမရဟောင်းဒါဆီဗာရဲ့တောင်းဆိုတင်ပြချက်ကိုဘရာဇီးလ်ရဲ့အမြင့်ဆုံးဗဟိုတရားခုံရုံးက6မဲ5မဲနဲ့မဲပေးညှင်းပယ်လိုက်ပြီးနိုင်ပိုင်းအကြမှာပဲဖမ်းရန်ထုတ်လိုက်တာပါပင်လယ်ဖက်မျက်နှာမှုထားတဲ့လူနေတိုက်ခန်းပြုတ်ပြင်းချလို့ရအဓိကလုပ်ငန်းတွေလုတ်ပိုင်ခွင့်ရရည်အတွက်ကုမ္ပဏီတစ်ခုစီကနေလက်ပေးမှုကိုလက်ခံရယူခဲ့တဲ့အတွက်ဆိုပြီးတော့သမရဟောင်းဒါဆီယာကိုအပြစ်ရှိကြောင်းပြီးခဲ့တဲ့နေ့ကတွေ့ရှိခဲ့တာပါသမရဟောင်းရဲ့အလုပ်သမားပါတီ PD ကတော့တရားရုံးအမိန့်ဟာဘရာဇီးနိုင်ငံရဲ့ဒီမိုကရေစီစနစ်ကိုတိုက်ခတ်လိုက်တဲ့ဝန်ထဲစရာကောင်းတဲ့နေ့တဲ့အဖြစ်ပြောဆိုပါတယ်သမရဟောင်းဒါဆီယာကတော့အကျဉ်ပြတ်ချစားမှုဆွဆွဲချက်တွေဟာလောင်မဲ့အော်တိုဘားလာမှာကျင်းပမဲ့သမရရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်နိုင်ခြင်းမရှိအောင်နိုင်ငံရေးရအကွက်ချထားတဲ့လုပ်ရဖြစ်တယ်လို့ပြောဆိုပါတယ်
American Dad ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် American Dad မြန်မာဘာသာအစီအစဉ်ရဲ့တောက်ချာနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အာဖဂန်နဲ့ပါကစ္စတန်နိုင်ငံတို့ကြားဆက်ဆံရေးမှာမပြေမလည်ဖြစ်နေတာတွေအာဖဂန်ဆိုးရွားကတာလီဘန်သဘုံတွေနဲ့ငြင်းချင်းအရောက်ကျိုးပန်းနေတာတွေနဲ့ပတ်သက်လို့တရားဝင်ဆွေးနွေးညီနေနေမှုပါကစ္စတန်ဝန်ကြီးချုပ်ရှာစ်ခက်ကာအပါစီအာဖဂန်နိုင်ငံမှာရောက်နေပါတယ်တာလီဘန်တွေနဲ့ငြင်းချင်းဆွေးနွေးဖို့ကန့်လန့်ထားတဲ့အာဖဂန်သမ္မတအရှရက်ဂါနီရဲ့ဖိတ်ကြားချက်ရကာဘူးမြို့တော်ကိုရောက်လာတဲ့ပါကစ္စတန်ဝန်ကြီးချုပ်ကတော့သမ္မတအိမ်တော်မှာဒီကနေ့ပဲကွန်ပျူတာဖွင့်နဲ့ကြိုဆိုခဲ့တာပါပါကစ္စတန်ဝန်ကြီးချုပ်ရဲ့ခရီးစဉ်ဟာအိန္ဒိယနိုင်ငံခြားညီရင်းကိုလိုချစ်ချစ်ရင်းနှီးမှုတွေနဲ့ဆံမျက်နှာတွေဖွင့်လှစ်နိုင်မယ်လို့မျှော်လင့်ကြောင်းလဲအာဖဂန်နိုင်ငံဆိုင်ရာပါကစ္စတန်သံတမန်ကြီးကပြောပါတယ်ပါကစ္စတန်စစ်တပ်ကဂျလက်တိုက်လေယာဉ်တွေဟာအာဖဂန်နိုင်ငံရဲ့လေပိုင်နက်ကိုကျူးကျော်ပြီးပါကစ္စတန်ရဲ့နယ်စပ်အာဖဂန်နိုင်ငံခွန်နာပြည်နယ်မှာဘုံးကျဲတက်ခတ်ခဲ့တဲ့အကြောင်းအာဖဂန်အာဏာပိုင်တွေရဲ့ဆွဆွဲချက်တွေဖော်ပေါ်လာခဲ့ပြီးနောက်တစ်နေ့မှာပဲပါကစ္စတန်ဝန်ကြီးချုပ်ရောက်လာခဲ့တာပါဘုံးကျဲတက်ခတ်မှုအတွင်းမှာတော့ထိခိုက်ပျက်စီးမှုမရှိကြောင်းလဲအာဖဂန်တာဝန်ရှိသူတွေကပြောဆိုထားပါတယ်ပါကစ္စတန်ဘက်ကတော့အာဖဂန်ခြေဆက်စစ်သွေးကြွတွေရဲ့နယ်စပ်ဖြစ်ကျော်တက်ခတ်မှုတွေကိုဟန်တားနိုင်အောင်ပါကစ္စတန်ပိုင်တဲ့မှာလွန်ယူတက်ဖွဲ့တွေအချမ်းဖက်ဝါဒတက်ဖြစ်ရေးစစ်စင်ရေးတွေကိုဆင်နွှဲခဲ့တာဖြစ်တဲ့အကြောင်းပြောဆိုထားတာပါ
တရုတ်နိုင်ငံဟာ artificial intelligence AI လို့လူသိများတဲ့ဉာဏ်ရည်အတုသုံးနည်းပညာတွေလူရည်မျက်နှာကိုမှတ်ထားတဲ့စနစ်နဲ့တခြားသတင်းအချက်အလက်အခြေခံစနစ်တွေကိုအသုံးပြုပြီးတော့ Communist Party ရဲ့ညွန်ကြားချက်တွေထိန်းချုပ်မှုစနစ်တွေကိုအစဉ်မြင့်တင်အသုံးပြုလာပါတယ်။ Communist Party အတွင်းမှာဒီလိုနည်းပညာတွေသုံးပြီးတော့စောင့်ကြည့်တာနဲ့အစဉ်မြင့်နည်းပညာတွေကိုသုံးချက်အသုံးတိုးချက်အသုံးပြုလာတာဟာလူတွေစိုးရိမ်နေကြတဲ့ Facebook လူမှုကွန်ရက်ရဲ့လက်ရှိဖြစ်ပျက်တစ်ခုနဲ့တော့ဆန့်ကျင်ဘက်ဖြစ်နေပါတယ်။အဲ့ဒီဖြစ်ရကတော့ Facebook အသုံးပြုသူတွေရဲ့ကိုယ်ရေးအချက်အလက်တွေကိုနိုင်ငံရေးအကျိုးအမြတ်အတွက်တလွဲအသုံးပြုဖို့ရည်ရွယ်ချက်နဲ့ပေါက်ကြားခဲ့တဲ့ကိစ္စဖြစ်ပါတယ်။ Facebook ရဲ့ဒီဖြစ်ရတဲ့နောက်ပိုင်းအကျိုးတရားမှုတွေဟာတခြားနိုင်ငံတွေအထိတိုးချဲ့ပြီးတော့စောင့်ကြည့်မဲ့တရုတ်တို့ရဲ့ကြိုးပမ်းမှုအပေါ်ကြီးကြီးမားမားတရားမှုရှိလာမယ်လို့သုံးသပ်သူတို့ကမြင်ပါတယ်။မျက်နှာတွေကိုမှတ်ထားတဲ့နည်းနဲ့ AI နည်းပညာတွေကိုမစင်မချင်းလှောက်လျှောက်တဲ့လူတွေကိုသတိပေးဖို့ဒါမှမဟုတ်အများသုံးအိမ်နာတွေမှာလူသူအသုံးပြုနိုင်တဲ့စက်ကူအရေးအတွက်ကန့်သတ်ထိန်းချုပ်တဲ့နေရာတွေမှာတရုတ်တို့ကအသုံးပြုနေတာပါ။ဒါအပြင်ဒီနည်းပညာတွေကြောင့်စီးပွားရေးလုပ်ငန်းတွေတရုတ်တို့ရဲ့နည်းပညာနဲ့ထုတ်လုပ်ထားတဲ့ဆက်သွယ်ရေးကိရိယာတွေ၊မွေပေးချေမှုစနစ်တွေ၊ Internet Software တွေနဲ့စက်မှုနည်းပညာတွေကိုအသုံးပြုနေကြတဲ့နိုင်ငံအတော်များများကနိုင်ငံရေးလှုပ်ရှားမှုတွေကိုလည်းတရုတ်တို့ကစောင့်ကြည့်နိုင်တော့မှာဖြစ်ပါတယ်
။မလေးရှားနိုင်ငံမှာရှေ့လာတဲ့ချင်းပါဖို့မျှော်လင့်ထားကြတဲ့အထွေထွေရွေးကောက်ပွဲအတွက်လမ်းဖွင့်ပေးလိုက်တဲ့အနေနဲ့မလေးရှားဝန်ကြီးချုပ်နာချက်ရာဇက်ကလွှတ်တော်ကိုဖျက်သိမ်းလိုက်ကြောင်းဒီကနေ့မှပဲကြေညာလိုက်ပါတယ်။အချင်းပြတ်ချစားမှုအရှုပ်တော်ပုံတွေနဲ့ဝေဖန်ခံရပြီမဲ့လဲရွေးကောက်ပွဲမှာတော့ဝန်ကြီးချုပ်နာချစ်ပြန်လည်အနိုင်ရလိမ့်မယ်လို့လည်းခန့်မှန်းထားကြတာပါပြီးခဲ့တဲ့ရွေးကောက်ပွဲနှစ်ကြိမ်စလုံးမှာနှစ်ပေါင်းများစွာအုပ်ချုပ်လာခဲ့တဲ့အာဏာရအမျိုးသားတပ်ဦးပါတီပေါ်ထောက်ခံမှုတွေချဆင်းခဲ့တဲ့အတွက်တိုးတက်အောင်ကြိုးပမ်းမှုဖိအားပေးခံရတဲ့ကြောင့်ဒီကြိမ်ရွေးကောက်ပွဲဟာဝန်ကြီးချုပ်နာချစ်ရည်ရည်အတွက်ဆက်သက်မှုတစ်ခုလည်းဖြစ်လာနိုင်ပါတယ် ဦးညွှန်းနေချက်ကိုအဓိကစင်ခေါ်နေတာကတော့အာရှတိုင်းမှာအုပ်ချုပ်မှုတက်တဲ့အကြဆုံးဖြစ်မလေးရှားနိုင်ငံကို22နှစ်ကြာအုပ်ချုပ်ခဲ့ပြီး2003ခုနှစ်မှာအနားယူသွားတဲ့ဝန်ကြီးချုပ်ဟောင်းမာတီးယားမိုဟာမက်ဦးဆောင်တဲ့အတိုက်ခံညွှန်းပေါင်းဖွဲ့ပါမာတီးယားရဲ့ပါတီကိုတော့မပုံတင်မှုအထောက်အထားတွေမလုံလောက်လို့ဆိုပြီးမနေ့တုန်းကပဲပါတီဖြစ်ကနေယာယီဖြစ်သိမ်းခံခဲ့ရပါတယ်မာတီးယားကတော့ဝန်ကြီးချုပ်နာချက်ဟာအာဏာရှင်ဆန်ဆန်တိုက်ခံတွေကို6လနဲ့နီးရီနဲ့ရွေးကောက်ပွဲကိုမတမာတဲ့နီးနဲ့အနံ့ရအောင်ကျိုးပန်းနဲ့လုပ်ရဖြစ်နေလဲဝေဖန်ခဲ့တာပါဝန်ကြီးချုပ်နာချက်ရဲ့ဒီကနေ့ရုံးမြင့်တန်ကြားကနေပြောကြားထားခဲ့တဲ့မင်းကွန်းနဲ့မှာတော့လွတ်တော်ကိုဖြစ်သိမ်းမှုအတွက်မလေးရှားပြည်ရဲ့ခွင့်ပြုချက်ကိုစင်နေနေမှာကလေးကရရှိထားခဲ့ပြီးဖြစ်ကြောင်းလဲပြောဆိုခဲ့ပါတယ်25မိနစ်ကြာတိုက်ပွဲကိုပြောကြားခဲ့တဲ့မင်းကွန်းနဲ့မှာတော့မလေးရှားနိုင်ငံရဲ့အနာဂတ်ကောင်းမှုသူဦးဆောင်တဲ့ညွန်မောင်းဆိုးရွားပေါ်ထောက်ခံမှုပေးကြဖို့လဲဝန်ကြီးချုပ်ကတိုက်တွန်းသွားခဲ့တာပါရွေးကောက်ပွဲကျင်းပမဲ့နေ့ရက်နဲ့မဲဆွယ်စည်းရုံးဝင်ပြုမဲ့အချိန်သတ်မှတ်ပေးဖို့အပါဝင်ရွေးကောက်ပွဲအစီအစဉ်အသေးစိတ်တွေနဲ့ပတ်သက်လို့တော့ရွေးကောက်ပွဲကော်မရှင်ကသတင်းတစ်ပတ်အတွင်းမှာပဲပြုစုဆွေးနွေးစီစဉ်လိုက်မယ်လို့လည်းမျှော်လင့်ထားကြပါတယ
်မြမအိန်းချင်းထိုင်းနိုင်ငံမှာဘရင်သစ်မဟာဝဇီယာလောင်ကွန်းရုပ်ပုံပါတဲ့ငွေဆက်ကူနဲ့အကျွေးစီရီကိုဒီကနေ့တောက်ကြနေကစပြီးတော့ထုတ်ဝေလိုက်ပါတယ်။တာဟာနေပေါင်း80အတွင်းပထမဆုံးအကြိမ်ထိုင်းငွေဆက်ကူတိရိုက်နှိပ်ထုတ်ဝေတာဖြစ်ပြီးနေပေါင်းများစွာနှမ်းတက်ခဲ့တဲ့ခမေတော် BNG ဘူမီပေါ်2016ခုနှစ်မှာနှက်ရွာဆန်းသွားခဲ့ပြီးတဲ့နောက်အခုလိုထုတ်ဝေတာပါ။ဘတ်20တန်း50တန်းနဲ့100တန်းတန်ဖိုးတိတ်မများလာတဲ့ငွေဆက်ကူတွေကိုအရင်ထုတ်ဝေတာဖြစ်ပြီးဘတ်900နဲ့1000တန်းလိုတန်ဖိုးကြီးငွေဆက်ကူတွေကိုတော့ဇူလိုင်လကုန်ညမှာထုတ်ဝေမှာပါ။ငွေဆက်ကူရဲ့အရွယ်အစားနဲ့အယောင်ကတော့အရင်အဟောင်းနဲ့ပုံစံတူဖြစ်ပြီးအရင်ငွေဆက်ကူဟောင်းတွေကိုလည်းအရင်လိုပဲဆက်လက်တုံ့ဆွယ်နိုင်ပါတယ်။လက်ရှိဘရင်မင်းဆက်စတင်တဲ့အထိမ်းမှချက်ကရီနေ့နှစ်ပေါင်း236နှစ်ပြည့်အထိမ်းမှအဖြစ်နဲ့အခုလိုငွေဆက်ကူတစ်တွေရိုက်နှိပ်ထုတ်ဝေတာလည်းဖြစ်ပါတယ်။ဆယ်ယောက်မြောက်ရမမင်းဆက်ဖြစ်တဲ့ဘရင်မဟာဝဇီယာလောင်ကွန်းဟာခမဲတော်ဘရင်ကြီးဘူမီပေါ်နှက်ရွာဆန်ခဲ့ပြီးတဲ့နောက်ထီနန်ဆက်ခံထားပေမဲ့တရားဝင်နန်းတက်ပွဲအခမ်းအနားတော့မကျင်းပရသေးသလိုနန်းတက်ပွဲဘယ်တော့လုပ်မယ်ဆိုတာကိုလည်းရမသက်မရသေးပါဘူ
း ဧပြီလ6ရက်တောက်ကြနေ့ညနေခင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကြီးညာပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းလှတွေသတင်းဆောင်ပါတွေစက်တိုက်နားဆင်ရပါမယ်ရှင်ဘာသာရေးလူမျိုးရေးဆန်တဲ့အကြံဖက်ပြိပက္ခတွေကြောင့်နိုင်ငံရေးအကဲဆက်မခံတဲ့မြန်မာနိုင်ငံလူနိုင်ငံမျိုးမှာ Facebook လူမှုကွန်ရက်ပေါ်ကနေအမုန်းတရားလှုံ့ဆော်နေတာတွေကို Facebook အနေနဲ့စနစ်တကျစောင့်ကြည့်ဟန်တားတင်ကြောင်း Facebook တင်းမှာနိုင်ငံအခြေအနေဘာသာစကားကျွမ်းကျင်နားလည်သူတွေပါဝင်တဲ့အကြောင်းအိပ်ဖွင့်ပေးစာတစ်စောင်ကိုအွန်လိုင်းပေါ်ကအမုန်းပွားမှုတွေကိုစောင့်ကြည့်နေတဲ့မြန်မာအရက်ဖက်အဖွဲ့အစည်း၈ဖွဲ့ကမတ်ဇူကာဘက်စီကိုပေးပို့လိုက်စာတစ်စောင်ပေးပို့ပါတယ်။ဒါပေမဲ့လည်းဒီမိုကရေစီစနစ်ဖော်ဆောင်ကစားမြန်မာနိုင်ငံမှာလူမှုကွန်ရက်တွေပေါ်ကနေသတင်းဖြန့်ချီခွင့်လွတ်လပ်စွာစန္ဒထုတ်ဖော်ခွင့်နဲ့လွတ်လပ်စွာပြောဆိုမှုတွေဆုံရှုံမှာကိုလည်းစိုးရိမ်မှုတွေရှိနေပါတယ်။မတ်စုမောင်ကဆက်ပြီးပြောပြမှာပါရှင်။
ဟုတ်ပါတယ်မြန်မာနိုင်ငံကအွန်လိုင်းသုံးဆွဲသူတွေကြားရေပန်းစားနေတဲ့ Facebook လူမှုကွန်ရက်စာမျက်နှာကနေအမုန်းတရားဖြန့်ဖြူးမှုတွေကိုထိထိရောက်ရောက်ကင်တွဲဖြေရှင်းမှုမြန်မာရက်ဖက်လူမှုအဖွဲ့အစည်းတွေကတိုက်တွန်းလိုက်ကြတာပါFacebook ရဲ့လက်တလောဆောင်ရွက်ချက်တွေဟာကျင့်နှက်လောက်စရာအခြေအနေမရှိတဲ့အတွက်ပို့ပြီးတော့မှစနစ်တကျကင်တွယ်ဖို့ Facebook ရဲ့အမှုဆောင်အရာရှိချုပ် Mark Zuckerberg ရဲ့ Facebook စီကိုအရက်ဖက်လူမှုအဖွဲ့အစည်း6ဖွဲ့ပူးပေါင်းပြီးတော့အိတ်ဖွင့်ပေးစာပေးပို့ခဲ့တာဖြစ်ကြောင်းမီရိုအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာ Mike Thaitai အောင်က VOA မြန်မာပိုင်းကိုပြောပါရစေ။န
ေ့ကစပြီးတော့ကျွန်တော်တို့ publish လုပ်လိုက်တယ်ပေါ့နော်။စစချင်ကြတော့6ခုအခု7ခုဖြစ်သွားပြီပေါ့နော်။ဆိုတော့အဲ့ဒီမှာ Mark Zuckerberg ကလည်းနေ့နှစ်ပတ်ခန့်ကတော့ Vox interview တစ်ခုမှာသူကဖော်ပြသွားလဲဆိုတော့ဒီမြန်မာနိုင်ငံမှာဆိုလို့ရှိရင်သူတို့အနေနဲ့ပေါ့နော်ဒီအန်ရရှိနိုင်တဲ့ဒီ message တွေကို messenger နေတစင်ပို့ရတဲ့ message တွေကိုသူ့ရဲ့ system နေသူ့ရဲ့ submit တွေ system ကနေဒီထောက်လန်းပြီးတော့ဒါကိုအချိန်ကြီးစောက်ပေးခဲ့တယ်ဆိုပြီးတော့သူကပြောခဲ့တယ်ဆိုတော့အမှန်ကပေါ့နော်စက်တင်ဘာ6ရက်နေ့ကနေ17ရက်နေ့အတွင်းမှာပြန်နေဒီဗုဒ္ဓဘာသာတွေဆိုလို့ရှိရင်လည်းဝိုင်းဝန်းထားကြပါပေါ့နော်မွတ်စလင်တွေကဘာလုပ်မလဲလို့မွတ်စလင် community ဆိုလို့ရှိရင်လည်းဝိုင်းဝန်းနေကြပါပေါ့နော်ဘာလို့လဲဆိုတော့ဗုဒ္ဓဘာသာတွေကဘာလို့ခုကြံစည်နေလဲဆိုအဲ့ဒီ message တွေကျွန်တော်တို့ရဲ့ community တွေကလည်းတွေ့တယ်တော့သူတို့လမ်းပြောတယ်ပြောမှပဲသူတို့တွေကအဲ့ဒါကိုတူပြီးတော့အဲ့ဒီဟာကိုသူတို့စတင်ပြီးတော့ထောက်ခံပြီးတော့ဖြတ်ဖို့လေးလုပ်လာတာပေါ့နော်ဆိုအမှန်တကယ်ကသူပြောတဲ့အတိုင်းလဲသူ့ CS system ကကောင်းလို့ဒါတွေကိုဖြည့်ရောက်စွာကိုကင်တွယ်နိုင်တာမဟုတ်ဖ ೇನೆ ကျမတို့ဒီဘက်ကအဖွဲ့ကြီးပြောမှပဲ Facebook ကတိတယ်ဆိုတဲ့ဟာကိုကျမတို့တစ်ချက် highlight လုပ်ချင်တာ
အမေရိကန်အခြေဆိုင် Vox Online သတင်း website နဲ့မကြသေးခင်တုန်းကမှမေးမြန်းခန်းတစ်ခုအတွင် Facebook ထူထောင်သူဇူကာဘတ်ကမြန်မာနိုင်ငံနဲ့ပတ်သက်လို့ထိရောက်အောင်ဆောင်ရွက်ခဲ့တာရှိတဲ့အကြောင်းကာကွယ်ပြောဆိုခဲ့ပါတယ်
The Myanmar issues have I think gotten a lot of focus inside the company.
မြန်မာကိစ္စကကျွန်တော်တို့ company အတွင်းမှာတော်တော်လေးအာရုံစိုက်ပြီးတော့လှုပ်ဆောင်နေရတဲ့ကိစ္စတစ်ခုဖြစ်ပါတယ်။တကယ်ဖြစ်ပျက်နေတဲ့ကိစ္စတွေဖြစ်တာကြောင့်လည်းကျွန်တော်တို့ဘက်ကတကယ်ကိုပဲအထူးခရီးစိုက်ပြီးတော့လှုပ်ဆောင်နေရတာပါ။အဲ့ဒီတော့ကကျွန်တော်တို့ရဲ့တွေးရှိချက်အရဒီလှုပ်ဆောင်မှုတွေမပြတ်သွားရအောင်နဲ့ထိခိုက်နစ်နာမှုတွေရှိမလာရအောင်ကျွန်တော်တို့အချိန်မီပိတ်ဆို့ပြီးတော့ကြိုတင်တားဆီးနိုင်ခဲ့တယ်လို့ထင်ပါတယ်။
ဒီကနေ့တောက်ကြနေမှာပဲ Facebook ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ရှိသူကအမုန်းပွားစေတဲ့မှတ်ချက်တွေနဲ့ပတ်သက်လို့မြန်မြန်ဆန်ဆန်ထိထိရောက်ရောက်ဆောင်ရွက်ရမှာတော့အားနည်းချက်တွေရှိခဲ့တယ်ဆိုတာကို AFP သတင်းဌာနကိုအီးမေးလ်ကနေတုံ့ပြန်ပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံလိုလူမျိုးရေးဘာသာရေးအကဲဆက်မခံတဲ့နိုင်ငံလူမျိုးကလူမှုကွန်ရက်စာမျက်နှာတွေပေါ်ကအမုန်းပွားမှုတွေနဲ့အမုန်းတရားဖြန့်ချီမှုတွေကို Facebook အနေနဲ့စနစ်တကျစောင့်ကြည့်ပြီးတော့ဘာသာစကားနားလည်ကျွမ်းကျင်သူတွေထားရှိသင့်တယ်။တာဝန်ရှိသူတွေပါဝင်အရက်ဖက်အဖွဲ့အစည်းတွေနဲ့ပါ Facebook အနေနဲ့ပူးပေါင်းဆောင်ရွက်သင့်တယ်ဆိုတာကိုအကြံပေးထားခဲ့တဲ့အကြောင်း Facebook တင်းတာဝန်ရှိတဲ့သူတွေမြန်မာနိုင်ငံကိုလာရောက်ဆင်တုန်းကလည်းတွေ့ဆုံအကြံပေးခဲ့တဲ့မီဒိုကမထထက်အောင်ကပြောပါတယ
် Facebook ကိုဖြစ်စေချင်တာ Facebook ရဲ့မြန်မာတင်းမှာပေါ့နော်ကျွန်တော်တကယ်လို့ context ကိုလည်းနားလည်ရမယ်ဘာသာစကားလည်းကျွတ်တင်နေလို့ရှိတယ်ပေါ့နော်အဲ့ဒီဟာတစ်ချက်ကိုကျွန်တော်တို့အဓိကပြောထားတာတော့ရှိတယ်နောက်ကျလို့အရေးပေါ်အခြေအနေတွေဖြစ်လာတဲ့အခါမှာ Facebook အနေနဲ့လည်းပို့ပြီးတော့လည်းစစ်ဆန်ထိရအောင်လုပ်ပေးနိုင်တဲ့ဟို mechanism ကိုကောင်းရှိတယ်ဆိုပြီးတော့ဒါကျွန်တော်တို့တောင်းဆိုထားတာရှိတယ်ပေါ့နော
်အခုလိုလူမှုကွန်ရက်ပေါ်ကရေးသားမှုတွေကိုစောင့်ကြည့်ဖို့တိုက်တွန်းအားပေးမှုတွေအပေါ်မှာတော့လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်နဲ့ရေးသားဖော်ပြခွင့်ဆုံးရှုံးမှာကိုစိုးရိမ်နေအကြောင်းနော်ဝေနိုင်ငံမှာနိုင်ငံရေးသိပ်ပံပါတကူတင်တန်းတက်နေတဲ့ကိုစိုးမြင့်အောင်ကရှုမြင်ပါတယ
်ဟိုကျွန်တော်အနေနဲ့ပိုစိတ်ပူလာတော့လေမြန်မာနိုင်ငံမှာဒီလွတ်လပ်စွာဟိုပြောဆိုရေးသားခွင့်ပေါ့နော်အဲ့ဒါမျိုးကိုပူပြီးတော့စိတ်ပူတယ်အခုကစိုးရကူတိုင်းကလည်းဒီနိုင်ငံတော်ရဲ့ budget ထဲကနေပြီးတော့ထုတ်ပြီးတော့စောင့်ကြည့်မယ်ဆိုပြီးတော့ဟိုပြောနေဆိုကြတာတွေရှိတယ်ပေါ့နော်ပူပြီးတော့စိုးရိမ်ကိုကောင်းတာကဒီကျွန်တော်တို့လွတ်လပ်စွာပေါ့နော်ပြောဆိုခွင့်ရေးသားခွင့်ပေါ့နော်ပို့ပြီးတော့အရေးကြီးတယ်လို့ကျွန်တော်ကတော့ယူဆတယ်
နောက်ဒီမြန်မာနိုင်ငံကသမရသည်ရဲ့မိသားစုဝင်နဲ့ပတ်သက်ပြီးဝေဖန်ခဲ့တဲ့သူ့ရေးသားမှုအပေါ်မှားယွင်းစွာဖြုတ်ချပိတ်ဆို့ခံခဲ့ရပြီးတဲ့နောက် Facebook ကပြန်တောင်းပန်ပြီးတော့ Facebook post ပြန်တင်ခွင့်ပေးခဲ့တဲ့အတွေ့အကြုံရှိခဲ့သူဒေါက်တာရမျိုးသိန်းကလည်း Facebook အနေနဲ့တင်ပြပို့မှုတိုင်းအပေါ်မှာတော့စနစ်တကျစစ်စစ်တင်တယ်လို့အခုလိုပြောပါတယ
်မြန်မာပြည်မှာရှိတဲ့ဒီ Facebook ပြင်ဟာ independent ဖြစ်ဖို့လိုပါတယ်ကိုမအမုန်းပွားစေတဲ့နောက်ပြီးတော့လူမျိုးရေးဘာသာရေးပေါ်အငင်းပွားစေတဲ့ post တွေကိုနားလည်မှုရှိရှိနဲ့ခွဲခြမ်းစိတ်ဖြာနိုင်နေတော့သူတွေကဥဆောင်တာမျိုးဖြစ်တဲ့နယ်လို့မြင်ပါတယ်နောက်ပြီးတော့ Facebook တင်းရဲ့ဆောင်ရွက်ချက်တွေဟာမကွန်လင်းနေတာမှုရှိဖို့လိုအပ်တယ်လို့မြင်ပါတယ်။သတင်းမီဒီယာတွေနောက်အချက်ဖက်အဖွဲ့အစည်းတွေနဲ့တော့တွဲဆုံပြီးတော့ယူဆသဘောထားဖလှယ်တာမျိုးပုံမှန်လုပ်ပေးနိုင်မယ်ဆိုရင်ဒီ Facebook တင်းဟာပို့ပြီးတော့ independent ဖြစ်တဲ့ဟိုတင်းတစ်ခုဖြစ်လာမယ်လို့အဲ့လိုကျွန်တော်ကတော့မြင်ပါတယ်။
CBS သတင်းဌာနရဲ့ပြောဆိုချက်အရကတော့2014ခုနှစ်အတွင်းမြန်မာနိုင်ငံမှာ Facebook သုံးဆွဲသူ2တန်းလောက်ရှိခဲ့ရာကအခုလောလောဆယ်မှာတော့တန်ပေါင်း30ကျော်လောက်သုံးဆွဲနေကြတယ်လို့ဆိုထားပါတယ်ရှင်
။မဆုမစူးစီးတင်ပြခဲ့တာပါရှင်။အခုကချင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုကြည့်ကြရအောင်ပါ။ကချင်ပြည်နယ်ဖားကန့်မြို့နယ်ဘက်မှာအစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIA ကြားဒီကနေ့မနေ့အစောပိုင်းကတနာရီကျော်ကြာတိုက်ပွဲဖြစ်ပွားခဲ့တာကြောင့်မြစ်ကြီးနားဖားကန့်လမ်းဟာနေ့တပိုင်းကျော်လောက်အကားသွားလာပြီးရပ်ဆိုင်သွားခဲ့ပါတယ်။ညနေ2နာရီလောက်မှာအစိုးရဘက်ကရဟတ်ရင်တုံပြီးလေကြောင်းတိုက်ခိုက်မှုရှိခဲ့ပြီးညနေ3နာရီမှာတော့ကားလမ်းတွေပြန်ဖွင့်ခဲ့ပါတယ်။ပြည်ဝင်မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကတနိုင်းမြို့နယ်အတွင်းမှာပျောက်ကြားစစ်ဆင်ရေးနဲ့မိုင်းစစ်ဆင်ရေးတွေကိုဒီလ10ရက်နေ့မှာစတင်မှာကြောင့်ပင်းမော်နဲ့ရွှေမော်ကလူတွေအများဆုံးထွက်ခွာဖို့တတိပေးပြီးနောက်တစ်ရက်မှာပဲဖားကန့်မြို့နယ်အတွင်းမှာတိုက်ပွဲဖြစ်ပွားခဲ့တာပါ။ဒီကနေ့တိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုဖားကန့်ဒေသခံတယောက်ကအခုလိုပြောပါတယ်
။ဖားကန့်မြို့နယ်အဲဒီယာမှာကျွန်တော်တရားမြင်လာတာပေါ့နော်။ဒီကနေ့9:25နာရီစပြီးတော့တိုက်ပွဲဖြစ်နေတယ်။အခုလောဆယ်တော့ဖြစ်နေကြတော့ငါပဲခဏတော့ကတော့ဟိုပါပေါ့။ဂျီနစီတော့လာတယ်အခုတော့ပြန်သွားပြီ။အဲအမကအခုကားပြီးနေတာက200လောက်ရှိတယ်လို့ပြောတယ်။သူကတော့ဟိုပြန်ခောက်ပြန်ကြတဲ့ဟာလေးရှိတယ်။အခုတော့ပုံစိုးပေါ်တကယ်ဆိုတော့တချို့အောက်ပြီးအောက်ရောပြန်လိုက်ပြီးပြူများတဲ့ခါကျတော့လမ်းတော့ဖိတ်သေးတယ်ဟေးစားတော့ရှိတယ်။
သူပြောတာကနေကင်း2နာရီလောက်ကတိရတဲ့အခြေအနေဖြစ်ပါတယ်။တိုက်ပွဲဖြစ်ပွားရနေရာအနီးမှာနေထိုင်တဲ့အခြားဒေသခံတဦးကလည်းအခုလိုပြောပါတယ်
။တိုက်ပွဲကမနေ့အစောကြီးပါတဲ့9နာရီ။အေး2နာရီလောက်ကြာတယ်။အေးနေပြန်နေလဲဘုံကရှင်းတယ်လာဖြစ်တယ်။အေးဟယ်လီကော်ပတာနဲ့ဈေးတော့တယ်လားဗါလေအမေရိကန်ကလာတဲ့ဟာလို့ပြောကြတာပဲ။ဈေးနဲ့လာဖြစ်တယ်ဘုံနဲ့လာချတယ်။ဟိုကားကားရသွားနေပြီ။ဒီကွာအများကြီးသွားနေပြီ။
မင်းရဲ့စောပိုင်းတိုက်ပွဲဖြစ်ပွားပြီးတဲ့နောက်ညံချင်းတက်စခန်းကနေလက်နက်ကြီးနဲ့ဇက်တိုက်ပစ်ခတ်နေတာရှိခဲ့ကြောင်းနဲ့ကားလန်းဟာညနေ3နာရီလောက်မှာပြန်ပွင့်သွားခဲ့ကြောင်းလဲဒေသခံတွေကပြောပါတယ်ဒီတိုက်ပွဲမှာအစိုးရတပ်မတော်ဘက်ကထိခိုက်တာတွေရှိကြောင်းပြောပေမဲ့ KIA ဘက်ကအခြေအနေကိုတော့မသိရကြောင်းပြောပါတယ်ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကိုမေးမြန်းရမှာ
တိုက်ပွဲဖြစ်တာတော့ဒါကဒီပြုတ်ရပြီဒီပစ္စည်းရတဲ့ဒီမြေမတက်တဲ့ခါကျတော့ကျွန်တော်တို့ကဘာမှမရဘူး။ဟိုရက်မဲ့ကတည်းကပြောတာကတနာရီခွဲလောက်ကြာတယ်လို့ပြောတာ။စိတ်ပွင့်ကပြီးဆုံးသွားတယ်လို့ပြောတာ။အဲ့ဒီနောက်မှာပဲဒီလင်းပြန်လင်းပြန်လာတဲ့လာတော့ပြန်တိုက်တယ်လို့ပြောတာ။
လောလောဆယ်မှာတော့ကချင်ပြည်နယ်တနိုင်းမန်စီနဲ့ဆွန်ပရာဘုံမြို့နယ်ဘက်တွေမှာလည်းစီရေးတင်းမာမှုတွေရှိနေပြီးအချိန်မရွေးထိတွေ့မှုတွေရှိနိုင်ကြောင်းလည်းပြောပါတယ်ဒီတိုက်ပွဲဖြစ်ပေါ်တဲ့အခြေအနေကိုတမရော့ဘက်ကပြကြအတီးပြုတ်ချက်မရသေးသလိုတိုက်ပွဲနဲ့ပတ်သက်တဲ့ထိခိုက်သေးဆုံးမှုအခြေအနေကိုလည်းမသိရသေးပါဘူ
းလာရှိရရှိပြည်ပပြပါစေခေါ်မှုတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအနေနဲ့ကမ္ဘာအတိုင်းဝိုင်းမှာတာဝန်သိစွာရပ်တည်နိုင်ဖို့အရေးကြီးတာကိုနားလည်အသိမှတ်ပြုကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအစိုးရတပ်တန်းမိနစ်ပြည့်မိန့်ခွန်းမှာထည့်သွင်းပြောကြားသွားပါတယ်။တစ်ချိန်တည်းမှာပဲတိုင်းပြည်အခြေအနေလိုအပ်ချက်တွေနဲ့အညီလျှောက်လိုက်ရင်နိုင်ငံတကာသဘောထားအမြင်တွေကိုလည်းအလေးပေးဆောင်ရွက်နေတဲ့အကြောင်းပြောဆိုခဲ့တာပါ။ဖွံ့ဖြိုးတိုးတက်ဖို့အာရုံနေရစေမြန်မာနိုင်ငံအနေနဲ့နိုင်ငံတကာအတိုင်းဝိုင်းနဲ့ဆက်ဆံရေးအဆင်ပြေဖို့ဘယ်လောက်အရေးကြီးပါလဲ။ဘယ်လိုဆက်ဆံရေးမျိုးတည်ဆောက်သင့်ပါလဲ။စူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-995 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းemail နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမက်ဆေ့တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စတိတိကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါတယ်ရှင
်လာမယ့်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလဲကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်မြန်မာနိုင်ငံကအခြေခံကြောင်းတွေမှာအင်္ဂလိပ်စာသင်ကြားရေးတိုးတက်စေဖို့ရည်ရွယ်ပြီးအမေရိကန်အခြေစိုက် Peace Corps အဖွဲ့ကစေတနာဝန်ထမ်း32ဦးကိုအခြေခံပညာကျောင်းနေစီဆေလွတ်ပြီးအင်္ဂလိပ်စာသင်ပေးဖို့စီစဉ်ထားပါတယ်။အမေရိကန်လူငယ်တွေပါဝင်တဲ့စေတနာဝန်ထမ်းအဖွဲ့ဟာအခြေခံပညာကျောင်းဆရာမတွေရဲ့အင်္ဂလိပ်စာရည်သွေးတိုးတက်ရေးလေ့ကျင့်ပေးမှာဖြစ်တယ်လို့ကျောင်းသားတွေကလည်းအင်္ဂလိပ်စာသင်ပေးမှာဖြစ်ပါတယ်။အင်္ဂလိပ်စာသင်ကြားရေး Peace Corps စေတနာဝန်ထမ်းတွေအကြောင်းကိုစီသူကပြောပြပေးမှာပါရှင်။
အခြေခံပညာကျောင်းတွေမှာအင်္ဂလိပ်စာတိုးတက်လာရေးပူးပေါင်းကူညီပေးမယ် Peace Corps ရဲ့စေတနာဝန်ထမ်းသစ်32ယောက်ဟာကျန်းသက်စာချိန်ဆိုပြီးတာဝန်ကြရာဒေသအသီးသီးကအခြေခံပညာကျောင်းတွေမှာအင်္ဂလိပ်စာသင်ကြားပေးကြမှာပါ
Between the people of Myanmar and the people of the United States
Between the people of Myanmar and the people of the United States
I promise to foster cross
American နဲ့မြန်မာပြည်သူလူထုနှစ်ရက်အကြားငြိမ်းချမ်းရေးနဲ့ယဉ်ကျေးကျေးကျေမှုကိုပါဝင်ကူညီဖို့နိုင်ငံရင်ကျင်းမှုအကြားနားလည်မှုပြုစုပြောထောင်ရမှာလေးစားမှုသတိရှိမှုနဲ့ဆောင်ရွက်ရမယ့်တာဝန်တွေကိုတည်ခံခြင်းနှိမ်ချယူကျိုးခြင်းနဲ့ခိုင်မာသောဆုံးဖြတ်ချက်တို့နဲ့ထမ်းဆောင်သွားဖို့ Peace Corps စေတနာဝန်ထမ်းတွေကကတိသက်စာပြုခဲ့ကြတာပါ American ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံရဲ့ပညာရေးကိုအစဉ်အမြဲကူညီသွားမှာဖြစ်ကြောင်းမြန်မာနိုင်ငံဆိုင်ရာ American သံတမန်ကြီး Scott Marcier ကပြောပါတယ်
The United States government really strongly supports
မြန်မာအစိုးရကချမှတ်ထားတဲ့ပညာရေးညီမချက်တွေကိုကူညီထောက်ပံ့ပေးဖို့အမေရိကန်အစိုးရကအစဉ်မြဲသိရှိနေပါတယ်။ Peace Corps ကလည်းဒီညီမချက်တွေကိုကူညီပေးမယ်အမေရိကန်ရဲ့အကူအညီတွေကတကူပါ။ပညာရေးညီ
မချက်ကို Peace Corps ရဲ့စေတနာဝန်ထမ်းတွေဟာမြန်မာဆရာဆရာမတွေနဲ့လက်တွဲလုပ်ကိုင်ဖို့အပြင်မြန်မာစကားကိုလည်းသင်ယူထားတာမို့မြန်မာယဉ်ကျေးမှုနဲ့အတူစီမျောနေထိုင်နိုင်မယ်လို့ယုံကြည်ကြောင်းတမ်မကြီး Scott Marcier ကပြောပါတယ်။ရန်ကုန်ပဲခူးနဲ့မွန်ပြည်နယ်တို့မှာရှိတဲ့ချင်းခိုင်ပညာလယ်တန်းကျောင်းတွေနဲ့အထက်တန်းကျောင်းတွေမှာတွားရောက်တာဝန်ထမ်းဆောင်ရမယ့်စေတနာဝန်ထမ်းတွေကိုမြန်မာစာမြန်မာစကားအပြင်မြန်မာယဉ်ကျေးမှုတွေနဲ့ရင်းနှီးစေဖို့သတင်းစေဘက်ကြအချိန်ယူပြင်ဆင်ပေးခဲ့တယ်လို့ Peace Corps ရဲ့မြန်မာနိုင်ငံတာဝန်ခံ Mora Fortin ကပြောပါတယ်
So the volunteers come here for a total of 27
စေတနာဝန်ထမ်းအစီအစဉ်တွေကလွန်ခဲ့တဲ့နှစ်နှစ်ကလေးကအစပြုခဲ့တာပါသူတို့ကိုမြန်မာစာမြန်မာစကားကိုမြန်မာယဉ်ကျေးမှုနဲ့ပါရင်းနှီးအောင်သင်ကြားပေးထားတဲ့အပြင်ကျမရေးနေဘေးရန်ရဲ့ကင်းရှင်းရေးတွေကိုပါလေ့ကျင့်သင်ကြားပေးထားတာပါသူတို့တာဝန်ကြတဲ့နှစ်နှစ်အတွင်းကုန်ကြစိတ်တွေကိုအမေရိကန်အစိုးရရဲ့ Peace Corps ကပဲတာဝန်ယူသွားမှာပါမြန်မာအစိုးရကကြာခံစရာမလိုပါဘူးသူတို့တွေအမေရိကပြန်ရောက်လာရင်လေမြန်မ မြမယဉ်ကျေးမှုဒလေထုံးစံတွေမြမသမိုင်းတွေကိုမျှဝေရင်မြမတွေနဲ့အမြဲတစေထိစပ်နေမဲ့တန်တမန်တွေဖြစ်မှာပ
ါမြမစာနဲ့မြမယဉ်ကျေးမှုကိုလေ့လာထားပြီးပြီမို့အချိန်ကပညာကျောင်းတွေမှာအင်္ဂလိပ်စာသင်ကြားပေးဖို့အလွန်ပဲစိတ်လှုပ်ရှားရပြီးတော့သင်ကြားပေးဖို့အပြင်သင်ယူလေ့လာသွားမယ်လို့စည်နှဝန်ထမ်းတွေဖြစ်တဲ့မီရှဲဂိုရီယိုနဲ့စတီဖန်လီတို့ကပြောပါလေ
When asked how they would feel sitting in front of you today volunteer said to us fulfilled ready overwhelmed relieved and without exception proud
လူကြီးမင်းတို့ရဲ့အချက်မှာရောက်ရှိနေကြတယ်စည်နှဝန်ထမ်းများဟာမှတ်ထုတ်မြင်တယ်နောက်ခံအထက်ရနေများအထွက်ရချုပ်များရှိကြပြီးဒီအစင်လာလာထောင်းမှာဟာဝင်ဖို့ရုပ်ချီလာရတာပါလူရှင်မင်းတို့ရှေ့မောက်မှာစိုက်နေရတာဘယ်လိုခံစားရပါသလဲတော့မင်းရင်တော့အလုံးကဝမ်းများချင်နဲ့မူစေအချမ်းမှုများနဲ့ကြောင်းမျိုးဝါမြောက်နေကြပါလေ
ပီစကောအနေနဲ့စေတနာဝန်ထမ်းဆီလုတ်တာဟာဒါဟာဒုတိယအကြိမ်ဖြစ်ပြီးတော့2018ခုနှစ်မှာစေတနာဝန်ထမ်း14ယောက်နဲ့ရန်ကုန်တိုင်းပဲခူးတန်းကအခြေခံပညာကျောင်းတွေမှာအင်္ဂလိပ်စာတိုးတက်ရေးကူညီဆောင်ရွက်ပေးနေပါတယ်။အခု2018ခုနှစ်မှာတော့ရန်ကုန်တိုင်းမှာကွန်းချံကုန်း၊လဲကူး၊မော်ဘီ၊ထန်းတပင်၊ကြောက်တန်းနဲ့သုံးကွ၊ပဲခူးတန်းမှာလက်ပဒန်း၊အုတ်ဖိုး၊မိုးညူ၊ပြီး၊ညောင်လေးပင်၊ပြွန်တစာ၊ရီတာရှီနဲ့ပေါန့်တယ်မြို့တွေအပြင်မွန်ပြည်နယ်အတွင်းမှာတော့ချောင်းစုံ၊တထုံ၊ပေါင်၊မော်လမြိုင်ကျိုက်သူမျိုးတွေကအလဲတန်းကျောင်းနဲ့အထက်တန်းကျောင်းတွေမှာအင်္ဂလိပ်စာသင်ကြားပေးကြမှာဖြစ်ပါတယ်ခင်ဗျာ
။ကိုစီသူပြောပြခဲ့တာပါရှင်။ VOA American အတန်ရဲ့တောက်ကြနေညနေခင်းအတန်နှင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။နောက်2နာရီကြာထုတ်လွှင့်ပေးမယ်မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ19 kHz 15953ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 1505တို့ကနေတိုက်ရိုက်ဖမ်းယူနိုင်ကြပါတယ်ရှင်။ VOA American အတန်ရဲ့တောက်ကြနေညနေခင်းအစီအစဉ်တွေနှာစင်နေကြရတာဖြစ်ပါတယ်။အခုတောက်ကြနေညနေခင်းထိတ်တန်းရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါမယ်ရှင
်။အမေရိကန်ဒေါ်လာဘီလီယံတရာတန်မိုးရှိရဲ့တရုတ်နိုင်ငံကတွင်းကုန်တွေပေါ်ခွန်စည်းချက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကချင်းချောက်လိုက်တယ်လို့တရုတ်နိုင်ငံဘက်ကလည်းအစွမ်းကုန်တုံ့ပြန်သွားမယ်အကြောင်းဒီနေ့ပဲသတိပေးလိုက်ပါရယ်။ပေပီဆက်နဲ့လေရင်ငယ်စားတွေပါဝင်ဘီလီယံ50တန်မိုးရှိတဲ့အမေရိကန်တွင်းကုန်တွေပေါ်အခွန်တိုးမြင့်ကောက်ခံမဲ့အစီအစဉ်ကိုတရုတ်နိုင်ငံကကြေညာခဲ့ပြီးနောက်မှာပဲတရုတ်နိုင်ငံကတွင်းကုန်တွေပေါ်ခွန်တုတ်ကော်ရေးစဉ်းစားဖို့အမေရိကန်ကုံသွယ်ရေးဆိုင်ရာကိုယ်စားလှယ်ကိုညွှန်ကြားထားကြောင်းသမ္မတထရန့်ကပြောဆိုခဲ့တာပါ။တရုတ်နိုင်ငံကုသရေးဝန်ကြီးဌာနရဲ့ဒီနေ့ထုတ်ပြန်တဲ့ကြေညာချက်မှာတော့အမေရိကန်ရဲ့ကိုကျိုးစီဝါကောက်ွယ်တဲ့မူဝါဒဖြင့်ညီညွတ်ဖော်ပြထားပြီးစီစဉ်ထားတဲ့အတိုင်းအမေရိကန်ဘက်ကလှုပ်လာမယ်ဆိုရင်တရုတ်နိုင်ငံအနေနဲ့လည်းအဆုံးတိုင်အစွမ်းကုန်တိုက်ပွဲဝင်သွားမှာဖြစ်တဲ့အကြောင်းဖော်ပြထားတာပါ။တောင်ကိုရီးယားသမ္မတပတ်ကွန်ဟေးကိုအာဏာလွှဲသုံးစားမှုအချင်းပြတ်ချစားမှုဆွဲချက်နဲ့အပြစ်ရှိကြောင်းဆုံးဖြတ်ပြီးတရားရုံးက2024နှစ်ချမှတ်လိုက်ပါတယ်။လက်ယူမှုချင်းချောက်ငွေညှင်းမှုအာဏာလွှဲသုံးစားပြုမှုဖြင့်တခြားဆွဲချက်တွေနဲ့တောင်ကိုရီးယားဝန်ကြီးသမ္မတဟောင်းကိုစင်ချက်ချလိုက်တာကိုတော့ရုံးမြင့်တန်ကြားကနေတနင်္ဂနွေလုံးကိုထုတ်လွှင့်ပြသသွားခဲ့တာပါ။ဘရာဇီးသမ္မတဟောင်းလူအီစ်အင်နာရှီယိုဒါဆေးဗာကိုနိုင်ငံတောင်ပိုင်းကွေတီဗျမြို့မှာဒီနေ့နောက်ဆုံးထားပြီးအနာဝယ်နေထံလာရောက်ဖမ်းခံမှုဘရာဇီးတရားရုံးတစ်ခုကအမိန့်ချမှတ်လိုက်ပါတယ်အချင်းပြတ်ချစားမှုနဲ့သမ္မတဟောင်းကို1012နှစ်တရားရုံးကစီရင်ချက်ချထားတာပါအမေရိကန်နဲ့မက္ဆီကိုနိုင်ငံနယ်စပ်ကိုပြည်တွင်းကာဝေးအရန်တပ်ဖွဲ့ဝင်ခန့်မှန်းခြေ2004000လောက်ထိဆေးလွတ်သွားမယ်အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်တရားမဝင်နယ်စပ်ဖြတ်ကျော်ဝင်ရောက်လာသူအရေအတွက်တိုးလာနေတယ်ဆိုပြီးနယ်စပ်မှာတတိုင်းကံရမယ့်အစီအစဉ်မပြီးမချင်းတပ်ဖွဲ့ဝင်တွေကိုတာဝန်ပြုသွားမှာဖြစ်ကြောင်းလည်းသမ္မတထရန့်က Air Force 1လေးမှမှာဒင်းနောက်တွေကိုမနေ့တုန်းကပဲပြောဆိုသွားခဲ့တာပါ။သမ္မတအင်ဂျီရိုနဲ့ပင်ဒဂွန်စစ်ဌာနချုပ်တို့ကတော့နိုင်ငံရဲ့အနောက်တောင်ပိုင်းနယ်စပ်တစ်ချောင်းအမေရိကန်တပ်ဖွဲ့ဝင်တွေချထားမဲ့အစီအစဉ်အသေးစိတ်ကိုဆက်လက်ဆွေးနွေးနေဆဲဖြစ်ပြီးနယ်စပ်တစ်ချောင်းကသက်ဆိုင်ရာပြည်နယ်ချင်းတစ်ခုစီရဲ့လိုအပ်ချက်ပေါ်မှာအဓိကမူတည်နေကြောင်းလည်းပြောဆိုခဲ့တာပါ။တပ်ဖွဲ့ဝင်အင်အားကိုတော့လိုအပ်ချက်ရချထားမှာဖြစ်ပါတယ်။
ဧပြီလ6ရက်တောက်ကြနေညနေခင်းထိတ်တန်းရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရမှုကကိုညာဝင်းအောင်ဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့ National Kelly ဖြစ်ပါတယ်ရှင်။ကျွန်မတို့အခုအတန်လွှင့်နေတဲ့ Radio အစီအစဉ် PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်။နောက်နှစ်နာရီကြာထုတ်လွှင့်မယ် Radio အစီအစဉ်တွေမှာတော့အမျိုးသမီးကဏ္ဍသုတဆုံးလေး American တခွင်နဲ့သိပ္ပံနဲ့ဤပညာအစီအစဉ်တွေနားဆင်ကြရမှာပါ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. From Washington.